တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်တွေဟာသက်ဆိုင်ရာဒေသကပြည်သူတွေနဲ့အနီးဆက်ဆုံးဖြစ်တာကြောင့်လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာအလေးနက်ထားရွေးချယ်တင်ကြောင်းရွေးကောက်ပွဲလေ့လာသူတွေကပြီးခဲ့တဲ့2010ရွေးကောက်ပွဲအတွေ့အကြုံကိုအခြေခံပြီးပြောကြပါတယ်။ပြီးခဲ့တဲ့2010အထွေထွေရွေးကောက်ပွဲမှာမဲပေးသူအများစုဟာအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်တွေကိုသာအဓိကအာရုံထားခဲ့ကြပါတယ်။ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်နဲ့တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်ဆိုပြီးမဲပေါင်း၄ခုရှိမှဖြစ်ပါတယ်။ဒါပေမဲ့မဲပေးသူတော်တော်များများဟာပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေအတွက်သာမဲပေးကြပြီးတိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားတွေဆိုရင်တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်တွေကိုမဲပေးဖို့မေးလျော့ခဲ့တာတွေရှိပါတယ်။တိုင်းဒေသကြီးသို့မဟုတ်ပြည်내လွှတ်တော်ကိုယ်စားလှယ်တွေကိုဘာကြောင့်အလေးထားရွေးချယ်တင်တယ်လဲဆိုတာကိုလက်ရှိရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသိန်းကအခုလိုပြောပါတယ်
။ပြည်သူလူထုအတွက်ကိုဒီတိုင်းဒေသကြီးနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်တွေရဲ့အခမ်းကဏ္ဍအင်မတန်အရေးကြီးတာပေါ့။ပြည်သူလူထုရဲ့ရရှိမိကိစ္စအမိုက်ကိစ္စအခွန်အကြောင်းဆေးရုံကိစ္စအဲ့လိုကိစ္စတွေကိုတိုင်းဒေသကြီးနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်တွေကတာဝန်ခံရတယ်တာဝန်ရှိရတယ်လေ။ဒါကြောင့်မို့ပြည်သူလူထုအနေနဲ့တိုင်းဒေသကြီးနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်တွေကိုရွေးတဲ့နေရာမှာအရွေးမမဖို့သိအရေးကြီးတယ်။ပြည်သူလူထုဘဝကိုလက်တွေ့ကျကျထောက်ထားစာနာနိုင်မဲ့လွှတ်တော်ကိုယ်စားလှယ်တွေအထူးသဖြင့်ပေါ့နော်ပရဟိတလုပ်ငန်းမှာကျွမ်းကျင်တဲ့လူတွေကိုတိုင်းဒေသကြီးနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ရွေးတာပို့ပြီးတော့ကောင်းတယ်ပေါ့နော်။
မြို့နယ်တစ်ခုမှာမဲဆန္ဒနဲ့အမှတ်၁အမှတ်၂လို့သတ်မှတ်ပြီးတိုင်းဒေသကြီးသို့မဟုတ်ပြည်내လွှတ်တော်ကိုယ်စားလှယ်၂ယောက်ကိုရွေးရမှာဖြစ်ပါတယ်။ဥပမာရန်ကုန်တိုင်းဒေသကြီးမှာမြို့နယ်55ခုရှိတာကြောင့်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဥယျာဉ်60ရှိမှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာဆိုရင်လည်းမြို့နယ်55ခုရှိတာကြောင့်ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥယျာဉ်130ရွေးရမှာဖြစ်ပါတယ်။အဲ့ဒီလိုပဲအခြားပြည်နယ်နဲ့တိုင်းဒေသကြီးတွေကလည်းမြို့နယ်တစ်ခုစီကနေဒေသဆိုင်ရာလွှတ်တော်အတွက်ကိုယ်စားလှယ်နှစ်ဦးစီရွေးရမှာပါ။အဲ့ဒီလိုမြို့နယ်တစ်ခုကိုမဲဆန္ဒနဲ့နှစ်ခုပါကြောင့်ခွဲထုတ်လိုက်တယ်ဆိုတာအခြေခံဥပဒေမှာအဓိပ္ပာယ်ဖွင့်ဆိုထားတာမရှိပါဘူး။တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်အင်အားကောင်းမှုလွှတ်တော်ကတင်မြှောက်မဲ့အစိုးရအဖွဲ့အင်အားကောင်းမှုအတွက်ဖြစ်တယ်လို့ဖက်ဒရယ်ပြည်ထောင်စုပါတီဒုတိယဥက္ကဋ္ဌဦးစောတမ်းမြင့်ကသူ့ရဲ့ယူဆချက်ကိုပြောပါတယ်။
အားကြောင့်ပြည်နယ်တို့မှရင်တိုင်းဒေသကြီးလွတ်တော်ဟာသက်ဆိုင်ရာမြို့နယ်တိုင်းမှာမဲဆန္ဒတင့်နေနဲ့ခွဲခဲ့တယ်ဆိုတော့ဘာဖြစ်ဖြစ်ပြည်နယ်လွတ်တော်ကနေအစိုးရဖွဲ့တဲ့အတွက်ပြည်နယ်လွတ်တော်မှာအင်အားကောင်းဖို့လိုတယ်ပြည်ထောင်စုနဲ့မတူဘူးလေပြည်ထောင်စုမှာကျတော့တနင်္ဂနွေလုံးအတိုင်းအတာနဲ့သွားတယ်ပြည်နယ်မှာကျတော့သက်ဆိုင်ရာပြည်နယ်သက်ဆိုင်ရာတိုင်းဒေသကြီးကပဲလုပ်တဲ့အခါမှာတော့လွတ်တော်မှာအင်အားကောင်းအောင်ပြီးတော့လွတ်တော်ကနေတင်မြှောက်တဲ့အစိုးရနဲ့ဝန်ကြီးဖွဲ့မှာလည်းတစ်စိတ်တစ်ပိုင်းပါသွားမယ်ဆိုတော့လွတ်တော်မှာအင်အားကောင်းဖို့လိုတယ်ဒါကြောင့်မလို့ပဲဒီသက်ဆိုင်ရာမြုပ်နယ်အတိုင်းအလုံးအတွက်မဲဆန္ဒနယ်နှစ်ခုကိုလှုပ်ပေးတယ်လို့ဥလို့ထင်တယ်လေ။
တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်ရွေးကောက်ပွဲဥပဒေရဲ့ပုံမှန်41ကကြီးမှာမဲဆန္ဒနယ်တစ်ခုမှာရွေးကောက်တင်မြှောက်ခံရမဲ့ကိုယ်စားလှယ်လောင်းတဦးတည်းရှိတယ်ဆိုရင်အဲ့ဒီမဲဆန္ဒနယ်အတွက်ရွေးကောက်ပွဲမကျင်းပတော့ပဲအဲ့ဒီပုံကိုပဲလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ပွဲကော်မရှင်ကကြေညာရမှာဖြစ်တယ်လို့ပါရှိပါတယ်။ဒါကြောင့်ပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းမရှိရင်တဦးတည်းမဲမလို့ပဲဖွဲ့စည်းပုံအခြေခံဥပဒေအရအနိုင်ယူသွားမှာဖြစ်ပါတယ်။ဒါကြောင့်လဲလာမဲ့နိုဝင်ဘာရွေးကောက်ပွဲမှာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကိုအားကောင်းလာဖို့နိုင်ငံရေးပါတီတွေကအားထားလာကြတာတွေ့ရပါတယ်။ဥပမာရှမ်းပြည်နယ်မှာဆိုရင်နိုင်ငံရေးပါတီတွေကပြည်နယ်လွှတ်တော်မှာကိုယ်စားလှယ်အင်အားများရေးနဲ့အစိုးရအဖွဲ့မှာပါဝင်နိုင်ရေးတို့ကိုဦးတည်လာကြတာတွေ့ရပါတယ်။ဒါမှသာပြည်내လွှတ်တော်မှာအစိုးရအဖွဲ့ဖွဲ့တဲ့အခါရှမ်းတိုင်းရင်းသားကိုယ်စားလှယ်တွေအများစုပါဝင်နိုင်ပြီးကိုယ်ပြည်내ဖွံ့ဖြိုးရေးကိုပိုလုပ်နိုင်မှာဖြစ်ပါတယ်။တိုင်းဒေသကြီးသို့မဟုတ်ပြည်내လွှတ်တော်တွေကနေဒေသဆိုင်ရာအစိုးရအဖွဲ့ကိုဖွဲ့စည်းပေးရမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအစိုးရအဖွဲ့ရဲ့အကြီးဆုံးရာထူးဖြစ်တဲ့ဝင်ကြီးချုပ်နဲ့ဝင်ကြီးတွေကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်ခွင့်မရှိဘဲတမရကတိုက်ရိုက်ခန့်အပ်မှာဖြစ်ပါတယ်။ဒါကြောင့်အခုပြည်내နဲ့တိုင်းဒေသကြီးတွေရဲ့ဝင်ကြီးချုပ်တွေဟာတမတော်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်ဟောင်းတွေသာဖြစ်နေကြပါတယ်။ဝင်ကြီးချုပ်နဲ့ဝင်ကြီးတွေကိုလွှတ်တော်ကရွေးချယ်ခွင့်မရတဲ့အတွက်အဲ့ဒီဒေသကပြည်သူတွေရဲ့ကိုယ်စားပြုမှုအားနည်းသွားတယ်လို့မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ်။
ပြည်နယ်လွှတ်တော်နဲ့တိုင်းလွှတ်တော်တွေကဝန်ကြီးချုပ်တွေကိုရောပြည်နယ်ဝန်ကြီးတွေကိုရောရွေးချယ်ပိုင်ခွင့်ရကြတော့ဘိုးအစိုးရသမရကြီးကိုပဲတာဝန်ပေးထားတဲ့အတွက်ပြည်နယ်မှာတကယ်ကိုလိုလားတဲ့တကယ်ကိုဦးစီးဦးဆောင်လုပ်နိုင်တဲ့ပြည်နယ်သူပြည်နယ်သားတွေရဲ့ကိုယ်စားပြုမှုအရာတော့အင်းလာအားနည်းသွားတဲ့အတွက်ဒါဒီလဲအခြေခံဥပဒေအရာအားနည်းတယ်နောက်တစ်ခုကဒီမိုကရေစီစနစ်အရာအင်းလာအားနည်းတယ်လို့ကျွန်တော်တို့လည်းအဲ့လိုမျိုးအမြင်သဘောတူပါတယ်
ဒါပြင်တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်တွေမှာဝန်ကြီးချုပ် ိုကြော်လွန်ပြီးမလုပ်ရဲတာတွေရှိနေတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသိန်းကပြောပါတယ
်ဒီကတည်းက2010မှာဘသူတွေအနိုင်ရလဲဆိုတော့ပုံမှန်မူတည်ပြီးတော့အဲ့ဒီနိုင်ငံရဲ့အခင်းကျင်းရဖြစ်ခဲ့တာလေသင်ကန်းစာပါရလဲဆိုတော့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေဒီအနိုင်ရအနာရပါတီရဲ့သက်ဆိုင်ရာတိုင်းနယ်ပြည်နယ်အသီးသီးရဲ့ပါတီခေါင်းဆောင်တွေဖြစ်နေတယ်ပေါ့နော်အဲ့ဒီအခါကျတော့လက်တွေ့လွှတ်တော်ထဲမှာမဲခွဲဆုံးဖြတ်တဲ့အခါမှာအနာရပါတီရဲ့သဘောအတိုင်းပဲဖြစ်နေတာလေများတာပေါ့နော်အဲ့တော့လွှတ်တော်ကိုယ်စားလှယ်တွေကဝန်ကြီးချုပ်ကိုကြော်လွန်ပြီးတော့ပေါ့နော်သူတို့ပါတီရဲ့ခေါင်းဆောင်ဖြစ်တာကိုအဲ့တော့ဝန်ကြီးချုပ်ကိုကြော်လွန်ပြီးတော့လွတ်လပ်မဲပေးခွင့်မဲပေးရတဲ့တတ်တည်မရှိကြဘူးပေါ့နော်အဲ့ဒါကတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေရဲ့အားနည်းချက်ပါပဲ
အဲ့ဒါလိုဝင်ကြီးချုပ်နဲ့ဝင်ကြီးတွေကိုတမရက်ကတိုက်ရိုက်ခန့်အပ်ခွင့်အစားပြည်နယ်သို့မဟုတ်တိုင်းဒေသကြီးလွှတ်တော်တွေကရွေးချယ်တင်မြှောက်ခွင့်ကိုပြည်ထောင်စုလွှတ်တော်မှပြင်ဆင်ဖို့ကြိုးစားပေမဲ့ရှုံးနိမ့်ခဲ့ရပါတယ်။ဒီလိုအခြေအနေတွေရှိနေပေမဲ့ဒေသဆိုင်ရာလွှတ်တော်မှလူထုအတွက်အမှန်တကယ်စေတနာထအလုပ်လုပ်နိုင်တဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အင်အားကောင်းနေရင်တော့ကိုယ်ပြည်နယ်တိုင်းဒေသကြီးအတွက်အကျိုးပြုပေးနိုင်မှာဖြစ်ပါတယ်။တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်အားကောင်းမှုအတွက်မဆန္ဒရှင်ပြည်သူတွေရဲ့အလေးနက်ထားရွေးချယ်မှုကအရေးကြီးပါတယ်။ပြည်သူနဲ့အမျိုးသားလွှတ်တော်တွေတင်အားကောင်းတာမဟုတ်ပဲဒေသဆိုင်ရာလွှတ်တော်တွေလည်းအားကောင်းမှသာအစိုးရဆိုတဲ့အုပ်ချုပ်မှုဥပဒေပြုမှုတွေအစဉ်စဉ်တိုးတက်မှာဖြစ်တယ်လို့ပြောကြပါတယ်ရှင်